ဒီနေ့ဟာဝါဇူလာပြည်နေ့ဓမ္မစကြာအခါတော်နေ့ဖြစ်တာနဲ့အညီပထမဆုံးအကြိမ်တိုင်းရင်းသားပေါင်းစုံကရော်ဘဲတရက်ကျင်းပပြီးဝိုင်းရင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်ကြီးတွေကိုတိုင်းရင်းသားလူငယ်တွေကဥဆောင်ပြီးကာရဝပြုခဲ့ကြပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အကြော့ကန်တိုင်းရင်းသားခေါင်းဆောင်ကြီးတွေကလည်းအမှားစကားပါခဲ့ကြတယ်လို့သိရပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်
ဝါဇောလာပြည့်အဘိဓမ္မာအခါတော်နေ့မှာဝါရင်နိုင်ငံရေးသမားကြီးတွေနဲ့တိုင်းရင်းသားကောင်းဆောင်တွေကိုဖိတ်ကြားပြီးတော့ဂါရဝပြုကတော်ကြတဲ့တိုင်းရင်းသားပေါင်းစုံကတော်ဘဲကိုရန်ကုန်မြို့တော်ဝင်နှင်းစီခန်းမှာတိုင်းရင်းသားလူငယ်များကွန်ရက်အဖွဲ့ကနေဦးဆောင်ပြီးတော့ပထမဦးဆုံးအကြိမ်ကျင်းပနိုင်ခဲ့ကြပါတယ်အသက်80အကျော်ဝါရင်နိုင်ငံရေးသမားကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးဝင်းတင်ဦးတင်ဦးနဲ့ရှမ်းပြည်ငြိမ်းချမ်းရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်စေထင်အပါအဝင်တိုင်းရင်းသားကောင်းဆောင်တွေကိုဂါရဝပြုတဲ့အခမ်းအနားဖြစ်ပါတယ်။ဒီအခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေနောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့မျိုးဆက်သစ်လူငယ်တွေကလာရောက်ဂါရဝပြုကြောခဲ့ကြတာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးဗိုလ်ချုပ်အောင်ဆန်းပေးခဲ့တဲ့ပင်လုံကလေးစကားနဲ့ပတ်သက်ပြီးဂါရဝပြုတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့ပတ်သက်ပြီးအလေးအနက်ထားဆောင်ရွက်ဖို့ပြောဆိုခဲ့ပါတယ
်ဖေဖေကအင်တာမတ်ရည်ခဲ့ပြုံးခဲ့ပါဒါနဲ့ဖေဖေပြုံးပြီးရည်နေတဲ့ပုံကတော့အချင်းမျိုးသမီးတွေဝိုင်းနေတဲ့ပုံပဲဘာဖြစ်လို့ဆိုတော့လည်းညံ့တာအနားကျန်တာရှိတယ်လို့ပြိမယ်လို့ပြောပါတယ်ကျွန်တော်တို့အချင်းချင်းကိုပြုံးနိုင်တဲ့နိုင်အောင်လို့လုပ်ပေးနိုင်တဲ့အခြေအနေကိုကျွန်တော်တို့ပြန်ရောက်ဖို့လိုတယ်။အဲ့ဒါကတော့အခြေခံသစ္စာတရားပေါ်မှာတည်တယ်ဆိုတာကိုပြောဆိုရအောင်မှတ်ပါတယ်။ဒါပေမဲ့သစ္စာရှိဖို့ဆိုတာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့လိုတယ်။သစ္စာရှိရဲဆိုတာဟာယုံကြည်မှုပေါ်မှာဘူးကြီးပါတယ်။တခြားလူကိုယုံကြည်ရမယ်။ကိုယုံကြည်တဲ့လူပေါ်မှာတော့သစ္စာရှိမှာဖြစ်တယ်။ဒါပေမဲ့ကိုယ့်ကိုယ်ကိုမယုံကြည်နိုင်တဲ့လူကဘယ်လိုလုပ်တခြားလူကိုယုံကြည်နိုင်မှာလဲ။အဲ့ဒါကိုကျွန်မပြောတာပါ
ဂါရဝပြုခံဝါရင်နိုင်ငံရေးခေါင်းဆောင်တွေကတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းစေဖို့နောက်ပင်လုံကရီကိုဝစ်တွေကိုအလေးအနက်ထားဖို့နဲ့ပြည်ထောင်စုစိတ်သက်ထားပြီးဖက်ဒရယ်စနစ်ရရှိရေးတွေကိုအလေးအနက်ထားအမှားစကားပြောကြားခဲ့တယ်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကဒေါက်တာအေးမောင်ကပြောပါတယ
်။လုံခြုံလုံခြုံပြေးပါပဲ။ဒီလူမျိုးခွန်ရဲ့အနေနဲ့လည်းထားထွက်ကောင်းပါတယ်။အားလုံးကတော့ပြောပါရည်ကပင်လုံရဲ့ကတိကိုကုချီစီခဲ့ဖို့ပေါ့နော်ဒါလိုပြန်ဆုံးသတ်ဖို့အရင်ကအားလုံးဂျန်တူညီမြအခွင့်အရေးကိုသွားနိုင်တဲ့ပစ္စည်းပုံမျိုးရေးဆွေးပြီးမှပဲဒီရင်းငင်းချမ်းရေးလို့ရမယ်တို့ဒါလို့ညီလာခံကြီးတစ်ခုကိုအားလုံးပါဝင်အောင်ဆောင်ရွက်တင်လဲတို့လက်ရှိနိုင်ငံရဲ့အလားအလာတွေလည်းထောက်ပြသွားကြပါလိမ့်ဒီခေါင်းဆောင်တွေအားလုံးလည်းချမ်းကောင်းဆောင်ဦးစစ်တဲ့တို့တဲ့အသုံးလုံးဆိုရင်အင်္ဂလိပ်ကျော်ဘဝကလည်းဗမာကျော်မဖြစ်စေရလို့ဘုရားဥပ္ပောင်းဆန်းသုံးခဲ့တာဒီလိုစာချုပ်မှာမတိုင်ခင်လေးမှာရှိတယ်လေသူတို့ဒါတွေကိုပြန်သုံးဖက်ပါကျွန်တော်ထင်တဲ့တိုင်းသားကောင်းဆောင်အားလုံးကတော့ပြန်ပြောင်းစုဖို့ညီညွတ်ညွတ်လေးနဲ့ညီညီချမ်းချမ်းလေးနဲ့ဒီဆောက်ချင်ကြတဲ့တဘောအကုန်ရှိပါတယ်
အခုလိုနိုင်ငံရေးမျိုးဆက်သစ်တိုင်းရင်းသားလူငယ်တွေစုစည်းပြီးတိုင်းရင်းသားကောင်းဆောင်တွေကိုအလေးနက်ထားဂါရဝပြုကြတော့ဖို့စီစဉ်ခဲ့ကြတာနဲ့ပတ်သက်ပြီးတော့ပွဲဖို့ကိုယ်တိုင်တက်ရောက်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းကလည်းအခုလိုပြောပါဗျာ။
ဒီကြတော့တိုင်းသားပေါင်းစုံမှာရှိနေတဲ့ဒီတိုင်းပြည်လွတ်လပ်ရေးရတဲ့အချိန်ကစပြီးဒီနေ့ဒီချိန်ထိဒီနိုင်ငံရေးထဲမှာဆက်မပြတ်လှုပ်ဆောင်နေတဲ့နိုင်ငံရေးခေါင်းဆောင်တွေကိုတိုင်းသားကွန်ရက်ကနေစုပေါင်းပြီးတော့ဒီနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားအားလုံးပေါ့နော်ကိုမော်နေရောရှမ်းနေရောကချင်နေရောအဲစုပေါင်းပြီးတော့ကြော်ပွဲလုပ်တာပေါ့နော်အဲဒီမှာတော့အမားတို့ဒါဗန်တို့ဒီစင်ပြေနေရဟိုဘိုးချုပ်ရှိတဲ့ကပေါ့နိုင်ငံရေးလုပ်ခဲ့တဲ့မြေသမီးခေါင်းဆောင်တယောက်ပါတယ်အဲကျန်တဲ့ဒီကလည်းဟိုဒီပြည်နေချင်းနေရှမ်းနေအဲ့လိုဟာအကောင်လုံးစုပေါင်းပြီးတော့ဦးနိုင်မိုးရေးတိန်းတို့သူတို့တွေလည်းပါတယ်လေ
အငုံမြို့တော်ဝင်နှင်းစီခန်းမာမှာဇူလိုင်လ22ရက်နေ့အဘိဓမ္မာအခါတော်နေ့ဝါဇိုလပြည့်နေ့မှာမနက်9:00ကနေနေ့လယ်အထိကျင်းပခဲ့တဲ့တိုင်းရင်းသားပေါင်းစုံကြော်ပွဲမှာတိုင်းရင်းရိုးရာအကတွေနဲ့လည်းဖျော်ဖြေခဲ့ကြပြီးတော့ဒီပွဲကိုတော့နိုင်ငံရေးလူခွင့်ရေးလှုပ်ရှားသူတွေရာနဲ့ချီပြီးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်